ယူကရိန်းအနေနဲ့တောင်ဝေးပြည်ဒုံးလက်နက်တွေကိုရုရှားအတွင်ပိုင်းအထိပြစ်ခတ်နိုင်စွမ်းရှိဖို့လိုအပ်တယ်လို့တောက်ကြနေကဂျာမနီနိုင်ငံမှာပြုလုပ်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်နိုင်ငံများအစည်းအဝေးမှာယူကရိန်းသမ္မတဗလာဒီမာဇာလင်စကီကပြောဆိုလိုက်ပါတယ်အဲ့ဒီလိုအတွင်ပိုင်းအထိပြစ်နိုင်မှရုရှားအနေနဲ့ငြိမ်းချမ်းရေးကိုစဉ်းစားလာမယ်လို့လည်းသူကပြောပါတယ
် We need to force Russia to seek peace and even Russian soldiers think about what they need peace or Putin
ရုရှားအနေနဲ့ငြိမ်းချမ်းရေးလှုပ်လှောင်အောင်ကျွန်တော်တို့ကဖိအားပေးရပါမယ်။ရုရှားမျိုးတွေစစ်သားတွေအနေနဲ့ငြိမ်းချမ်းရေးကိုယူမလား၊ပူတင်ကိုယူမလားဆိုတာစဉ်းစားလာအောင်ကျွန်တော်တို့လုပ်ရပါမယ်လို့သမ္မတဇာလင်စကီကပြောဆိုသွားခဲ့ပါတယ်။အမေရိကန်ဦးဆောင်တဲ့နိုင်ငံ50ကျော်ပါဝင်တဲ့ယူကရိန်းကာကွယ်ရေးမဟာမိတ်ခေါင်းဆောင်တွေဟာဂျာမနီနိုင်ငံ Ramstein Leader စခန်းမှာပြုလုပ်တဲ့အစည်းအဝေးကိုသမ္မတဇာလင်စကီကိုယ်တိုင်တက်ရောက်ပါတယ်။ယူကရိန်းကိုထောက်ပံ့ပေးနေတဲ့အမေရိကန်စစ်လက်နက်ပစ္စည်းတွေအနေနဲ့ရုရှားအတွင်ပိုင်းအထိပစ်ခတ်တာမျိုးကိုတော့အမေရိကန်ပြည်ထောင်စုကခွင့်ပြုမထားပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနဲ့တိုက်ရိုက်ပဋိပက္ခမှာကိုစိုးရိမ်ပြပန်ကြောင်းကိုလည်းအမေရိကန်သမ္မတအင်ဂျီရိုကထုတ်ပြန်ထားပြီးဖြစ်ပါတယ်။